ျမ်းပြည်နယ်တောင်ပိုင်းရိုင်းလင်းခရိုင်မိုင်းတိုင်မြို့နယ်ထဲမှာစမ်းတပ်ဖွဲ့နှစ်ဖွဲ့ကြားမှာဖြစ်နေတဲ့တိုက်ပွဲကြောင့်အရသား၄ယောက်လက်နက်ကြီးထိမှန်ခဲ့ပြီးတော့တဦးသေဆုံးခဲ့ပါတယ်။လောလောဆယ်မှာတော့မိုင်းတိုင်မြို့နယ်ထဲမှာစစ်ဘေးဒုက္ခသည်၄000လောက်ရောက်ရှိနေတာကြောင့်စားနပ်ရိက္ခာနဲ့မိုးကာတဲတွေအရေးတကြီးလိုအပ်နေပါတယ်။ရန်ကုန်ကလာတဲ့မိုင်းတိုင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုငင်းချမ်းပြောပြပေးပါမယ်။
ရှမ်းတောင်ပိုင်းက RCSS ခေါ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီနဲ့ရှမ်းမြောက်ပိုင်းက SSPP ခေါ်ရှမ်းပြည်ဒုတိုက်ရေးပါတီတို့ရဲ့လက်နက်ကင်တပ်တွေကြားမှာဒိုင်းလင်းခရိုင်မိုင်းကင်မြို့နယ်အတွင်းတိုက်ပွဲတွေစက်တင်ဘာလလယ်လောက်ခရဲကစတင်ခဲ့တာအခုထိဇက်တိုက်ဖြစ်ပွားနေပါတယ်။တနင်္လာနေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ပန်ကေတုကျေးရွာအုပ်စုကကုန်းပေါင်းရွာအနီးတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ရွာအတွင်းလက်နက်ကြီးကြီးကျတာကြောင့်အရဲသားတွေထိခိုက်ဒေဆုံးတာရှိကြောင်းမိုင်းကင်မျိုးကံတူကပြောပါတယ
်ပြီးခဲ့တဲ့ဟာပြောချက်ရတယ်မြေရတာ၄ယောက်ရှိတယ်၄ယောက်ပြဒီနေ့ရောက်သွားဆုံးသွားရမင်းညာတယ်၄ယောက်ရတဲ့ခဲတယောက်ဆုံ
းမိုင်းကင်မျိုးကစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတူကလည်းအရက်သားတွေထိခိုက်ဒေဆုံးတာနဲ့ပတ်သက်ပြီးအခုလို့ပြောပါတယ
်အဲကျွန်တော်တို့ဒီပန်ကေတုကြီးကြီးတာအုပ်စုတဲ့ဟာကုန်းပေါက်ရွာမှာပေါ့အဲလက်နဲ့ကြည့်ကြလားဒီသူ၄ယောက်လောက်ထိသေးတယ်ခုမိုင်းကင်ဆေးအောင်ပါတယ်တယောက်တော့ဆုံးသွားပြီသူကမိသားစု၄ယောက်ပေါ့လေ။ဒါကြောင့်တောင်ရားနေပြန်လာတာဗျ။တောင်ရားနေပြန်လာတော့လက်နဲ့ကြည့်ရသူတို့ပေးနာလေးကိုကြတာ။သူသူ့အဖေကတော့ဝမ်ပိုက်ပေါ့။ဝမ်ပိုက်ရှိတယ်သူကခင်ဗျာဒီနေ့ဆုံးသွားပြီခင်ဗျာ။တန်တဲ့သူကလေး၄ယောက်ကလက်မှာတရားရှိတယ်။သူစနီးတရားကဟိုသူ့ပေါင်မှာပေါ့။ပေါင်မှာရှိနေတယ်ဗ
ျ။ SSC တောင်ပိုင်းနဲ့ SSC မြောက်ပိုင်းလို့လည်းလူသိများတဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဟာစက်တင်ဘာ14လောက်ကစတင်ပြီးမိုင်းကင်မြို့နယ်ဟိုခဲကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲကြောင့်ဟိုခဲကျေးရွာအုပ်စုကဒေသခံ 2,000 လောက်ဟာနောင်ရှော်နဲ့ငန်ဟိုင်းကျေးရွာတွေမှာတင်းရှောင်ခဲ့ရပါတယ်။လက်ရှိမှာဟိုခဲကျေးရွာအုပ်စုကဒေသခံတွေလည်းတန်ကေတုကျေးရွာကိုဘေးလွတ်ရာတင်းရှောင်လာကြောင်းနဲ့လောလောဆယ်မိုင်းကင်မျိုးနယ်မှာစစ်ဘေးဒုက္ခသည်4,000လောက်ရှိနေကြောင်းဆက်ပြောပါတယ်
။ခုသူတို့ကုန်းပေါင်းရွာနဲ့ကုန်းလန်းရွာဆိုတာအကုန်လုံးဒီတန်ကေတုမှာရှောင်လာကြပြီခင်ဗျ။ကုန်းပေါင်းနဲ့ကုန်းလန်းကြတော့လူကြီးရေ800လောက်ရှိတယ်ဗျ။ငါကဟိုခဲနောင်လျောက်ကစစ်ပိတ်ဆောင်နေဆို2000နဲ့900လောက်ရှိတယ်ခုလောလောဆယ်စစ်ပိတ်ဆောင်နေကအယောက်3000လောက်ရှိသွားပြီ3000ကျော်လာပြီဒီပန်ကေတုမှာဟိုဘက်ဟမ်နိုင်းကြီးကအုပ်စုထဲကစစ်ပိတ်ဆောင်နေပေါင်းလိုက်ရင်ဆိုသူက4000မင်းကြီးဖြစ်နေပြီ
လက်ရှိအချိန်မှာနီးစပ်ရာအလူရှင်တွေကကူညီထောက်ပံ့ထားပေမဲ့လည်းစစ်ပိတ်ဒုက္ခသည်တွေများပြားလွန်းတာကြောင့်ပြည်ပအကူအညီတွေလိုအပ်နေကြောင်းစစ်ပိတ်ဒုက္ခသည်တွေကိုကူညီနေသူတွေကပြောပါတယ
်ဆာနေတော့လုံလုံလောက်လောက်ရှိပါတယ်15ရက်စာလောက်တော့ပေါ့နော်အခုလိုအပ်တာတော့ရင်းချောက်လို့ပေါ့ရင်းချောက်လို့စီလို့ဟိုစားလို့ရင်းချုံမုံလို့ပေါ့နော်အော်စက်တူမီတော့ပါလို့လိုအပ်တာပေါ့ဒီကြတော့မုတ်ကတဲပေါ့စစ်ပိတ်ကြောင်လူကြီးတွေကတအားများနေပြီပေါ့
ရှမ်းပြည်နယ်အတွင်းမှာ2015ခုနှစ်ကလောက်ကစတင်ပြီး RCSS ကတစ်ဖက် SSPP နဲ့ TNLA တောင်းပလောင်တပ်ပေါင်းစုကတစ်ဖက်တိုက်ပွဲတွေဟာပြင်းထန်လာခဲ့တာပါရှမ်းပြည်နယ်အခြေစိုက်တော်လှန်ရေးတပ်ဖွဲ့တွေကတိုက်ပွဲတွေဖြစ်ပွားတာနဲ့ပတ်သက်ပြီးတန်ဃာတော်တွေဒေသခံနိုင်ငံရေးပါတီတွေနဲ့ပြည်သူတွေကဆေးသက်ဆွေးနွေးဖြည့်ရှင်းဖို့တိုက်တွန်းတောင်းဆိုတာတွေရှိပေမဲ့လက်ရှိအခြေအနေထိတော့အောင်မြင်မှုမရသေးပါဘူးခင်ဗျာ။